တော်ရရှိမှာခင်ဗျာ Dragon Mart ကုမ္ပဏီဆိုတာ Mexico နိုင်ငံမှာတရုတ်နိုင်ငံထုတ်ပစ္စည်းတွေကို အကြီးမားဆုံးခင်းကျင်းပြသထုတ်လုပ်မဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ် လွန်ခဲ့တဲ့နှစ်က Mexico နိုင်ငံမှာဒေါ်လာ180ဘူးစတင်ရင်းနှီးမြှုပ်နှံဆောက်လုပ်ခဲ့ပါတယ် ဒါပေမဲ့ Dragon Mart ကုမ္ပဏီဟာ Mexico ပြည်သူတွေစီးပွားရေးသမားတွေနဲ့တဘာဝဝင်ကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့တွေရဲ့ဝေဖန်ဆန့်ကျင်မှုတွေကိုကြုံတွေ့နေရပါတယ် Dragon Mart ကုမ္ပဏီဟာ Mexico နိုင်ငံရဲ့လိုအပ်တဲ့ဥပဒေတွေကိုမလိုက်နာဘူး အဆောက်အဦဆောက်လုပ်ရေးအတွက်လိုအပ်တဲ့အခြေအနေတွေနဲ့မကိုက်ညီတဲ့အပြင်ရေရှည်မှာ Mexico လုပ်သမားတွေနဲ့နိုင်ငံရဲ့အကျိုးစီးပွားကိုထိခိုက်လာနိုင်တယ်လို့ဆိုပါတယ် Mexico အစိုးရက Dragon Mart ကုမ္ပဏီကိုပထမအကြိမ် ဒေါ်လာ 5,000 ဒုတိယအကြိမ် ဒေါ်လာ 1,000 ကျော်တန်ရိုက်ခဲ့ပြီးဖြစ်ပါတယ် ဒါပေမဲ့ Mexico နိုင်ငံမှာထုတ်လုပ်မဲ့တရုတ်ပစ္စည်းတွေ လောကကဈေးနှုန်းတွေနဲ့ပတ်သက်ပြီးဆက်လက်အငင်းပွားပွဲဖြစ်နေစေဖြစ်ပါတယ် ဒီတစ်ပတ်မှာတော့ နိုင်ငံတကာကုံသွယ်မှုနဲ့အတူရှုပ်ထွေးလာတဲ့လက်တင်အမေရိကနိုင်ငံတွေစီမှလူမှုရေးအကျိုးအမြတ်တွေနဲ့နာဆုံးရှုံးမှုတွေကြောင့်လေ့လာကြည့်ကြရအောင်ပါ တောင်အမေရိကတိုင်းမှာတည်ရှိနေတဲ့ရင်းနှီးမြှုပ်နှံမှုတွေကိုလေ့လာနေသူတူကတော့ ကမ္ဘာလူတန်းစားအမြင်ရှိသူတွေရဲ့အဆိုအရမြောက်ပိုင်းနိုင်ငံတွေဟာတောင်ပိုင်းနိုင်ငံတွေရဲ့ထွက်ကုန်တွေကိုသွေးဆုပ်ချဲ့လက်ပြီးအမြတ်ထုတ်ကြတယ်လို့စွပ်စွဲလေးရှိတယ်
ဒါပေမဲ့တောင်ပိုင်းနိုင်ငံချင်းချင်းဖွံ့ဖြိုးတိုးတက်စွာနိုင်ငံချင်းချင်းတရုတ်ကိုတရုတ်နင်းပြီးကုန်သွယ်မှုကိုအမြတ်ထုတ်နေကြတယ်ဆိုတဲ့ချက်ကိုထောက်ပြဖို့တော့ပြက်ကွက်နေကြတယ်။တောင်အမေရိကနိုင်ငံတွေနဲ့တရုတ်နိုင်ငံကြားကကုန်သွယ်မှုကိုကြီးလိုက်ရင်ဒီချက်ကိုအထင်ရှားတွေ့ရမယ်။လက်တင်အမေရိကနိုင်ငံချို့ကအမေရိကန်ပြည်ထောင်စုနဲ့အနောက်အုပ်စုရဲ့ကုန်သွယ်မှုစီးပင်းစ
ြုံနှံမှုဟာအမေရိကန်ဒေါ်လာဘီလီယံ250ရှိတယ်။နောက်ထပ်ဆယ်နှစ်မှာဘီလီယံ500အထိနှစ်ဆတွန်းမြင့်မြုံနှံနိုင်မယ်လို့ဆိုပါတယ်။လက်တင်အမေရိကနဲ့ကုန်သွယ်မှုမှာတရုတ်ပြည်ဟာအမေရိကန်ပြည်ထောင်စုပြီးရင်ဒုတိယအများဆုံးဝယ်ယူသူဖြစ်ပါတယ်။အာဂျင်တီးနားနဲ့ကိုလံဘီယာထုတ်ကုန်ရဲ့ရှယ်ယာခိုင်နှုန်းဘရာဇီးနဲ့ဥရုဂွေးထုတ်ကုန်ရဲ့15ရာခိုင်နှုန်းချီလီထုတ်ကုန်ရဲ့25ရာခိုင်နှုန်းတို့ဟာတရုတ်ပြည်စီကိုတင်ပို့ရောင်းချကြပါတယ်။ဒီလိုတင်ပို့ရောင်းချတဲ့အတွက်တရုတ်ပြည်စီကထုတ်လုပ်တဲ့ကားတွေဆက်ပစ္စည်းတွေကိုဝယ်ယူရပါတယ်။တရုတ်ကသူ့နိုင်ငံတော်ပစ္စည်းတွေကိုလက်တင်အမေရိကနိုင်ငံတွေအသုံးချနိုင်မှုအတွက်အခြေခံအဆောက်အုံအတွက်လိုအပ်တဲ့ငွေကြေးတွေကိုထုတ်ချေခဲ့ပါတယ်။မြို့ကြီးတွေကဖွံ့ဖြိုးတိုးတက်လာတဲ့အောင်ထင်ရပါတယ်။မြို့မြို့တိုက်တွေ6လမ်းသွားလမ်းမကြီးတွေပေါ်ထွက်လာခဲ့ပါတယ်။မြို့ပြဖွံ့ဖြိုးတိုးတက်မှုနဲ့အတူလက်တင်အမေရိကနိုင်ငံရဲ့လူနေမှုစိတ်တွေကမြင့်တက်လာခဲ့ပါတယ်။ငွေကြေးဖောင်းပွမှုနှုန်းကလည်းများလာပါတယ်။တစ်ဖက်မှာတော့တရုတ်ပြည်ရဲ့ကုန်သည်တွေကဈေးကစားခဲ့ကြပါတယ်။လက်တင်အမေရိကရဲ့ရေနံကျင်းနီပက်ပီဆက်ဈေးနှုန်းတွေဟာအရင်နှစ်တွေထက်ဈေးတဝက်ကျသွားပါတယ်။အကျိုးဆက်ကတော့မူလငွေပမာဏကိုပြန်ရဖို့အတွက်ဗင်နီဇွဲလာနိုင်ငံဟာတရုတ်ပြည်စီတင်ပို့နေတဲ့ရေနံပမာဏကိုအရင်ကထက်နှစ်ဆပို့ပေးရပါတယ်။အာဂျင်တီးနားနိုင်ငံမှာဆိုလဲပက်ပီဆက်နဲ့စိုက်ပျိုးရေးထုတ်ကုန်တွေဈေးနှုန်းကျဆင်းမှုကြောင့်တရုတ်ပြည်စီကယူထားတဲ့အကြွေးကိုပြန်ဆက်နိုင်မှုအတွက်ရခိုင်ကလည်းပို့ပြီးပို့ပေးရပါတယ်။ကျန်တဲ့လက်တင်အမေရိကနိုင်ငံတွေရဲ့အခြေအနေတွေကလည်းအဲ့ဒီအတိုင်းပါပဲ။ကုန်သွယ်မှုလုံငွေတွေဖြစ်လာပြီးတဲ့နောက်တရုတ်ပြည်ဟာလက်တင်အမေရိကနိုင်ငံတွေမှာယင်းနှိမ့်နှံမှုတွေကိုနောက်တစ်ဆင့်တက်လာပါတယ်။တရုတ်ကုမ္ပဏီ3ခုကပီရိုနိုင်ငံရဲ့အကြီးအမားဆုံးကျင်းနီတပ်ထုတွေကို6ဘီလီယံနဲ့ဝယ်ယူလိုက်သလိုတရုတ်အစိုးရရဲ့အစားအသောက်ကုမ္ပဏီတစ်ခုဖြစ်တဲ့COFCO ကလည်းတောင်အမေရိကတိုက်မှာအကြီးဆုံးဂျုံထုတ်လုပ်မှုကူးတန်းရောင်းဝယ်မှုကုမ္ပဏီတွေဖြစ်တဲ့နီဒါယာကုမ္ပဏီနဲ့နိုဘယ်ကုမ္ပဏီတို့ကိုဝယ်ယူလိုက်ပါတယ်။ချီလီနိုင်ငံကတော့သူတို့ရဲ့ရောင်းကုန်တွေကိုဈေးနှိမ်မခံရအောင်နီးဗျူဟာတစ်ခုလုပ်ထားနိုင်ခဲ့ပါတယ်။ဥပမာနိုင်ငံခြားပို့ကုန်မှုတစ်ခုလည်းမထားပါဘူး။ပစ္စည်းစင်းလုံးတွေချလာပြီဆိုရင်ပုံမဈေးရတဲ့ပို့ကုန်တွေကိုပဲဦးစားပေးတင်ပို့ပါတယ်။ဒါတောင်ကုန်သွယ်မှုလုံငွေပြမှုတွေကကြီးကြီးမားမားရှိနေတုန်းပဲဖြစ်ပါတယ်။တစ်ဖက်မှာတော့လက်တင်အမေရိကနိုင်ငံတွေဟာတရုတ်ပြည်စီက98ဘီလီယံဒေါ်လာချေယူခဲ့ပါတယ်။ချေငွေတွေကိုကြည့်လိုက်မယ်ဆိုရင်ဗင်နီဇွဲလား50ဘီလီယံ၊အာဂျင်တီးနား14ဘီလီယံ၊ဘရာဇီး13ဘီလီယံ၊အီကွေဒေါ10ဘီလီယံစသည်တို့ပဲဖြစ်ပါတယ်။တရုတ်ပြည်ကြီးကလည်းလက်တင်အမေရိကနိုင်ငံတွေကိုချေငွေသစ်တွေထုတ်ပေးပြီးဩဇာကြီးထွားဖို့လှုပ်လာပါတယ်။လက်တင်အမေရိကစီကသင်္ကန်းစာကိုလေ့လာကြည့်မယ်ဆိုရင်တိုင်းပြည်တစ်ခုဟာမိမိစီကတဘာဝအရင်းမြစ်တွေကိုပဲရောင်းစာနေမယ်ဆိုရင်ဝယ်သူရဲ့ဈေးနှုန်းပေါ်လုံးဝမိခိုနေရတဲ့အဆင့်ကလွတ်မြောက်မှာမဟုတ်ပါဘူး။ဒါကြောင့်လည်းတရုတ်နည်းကိုပြန်သုံးပြီးကမ္ဘာကုန်သွယ်မှုလမ်းကြောင်းတွေကို နီးလန်းရှာကြလိမ့်မယ်လို့အကြံပေးလို့ရှိပါတယ်သောတာရှင်များခင်ဗျာတရုတ်ကုန်သားတွေဟာလက်တင်အမေရိကနိုင်ငံတွေတို့မိမိရဲ့စိုက်ပျိုးရေးထွက်ကုန်တွေတဘာဝအရင်းမြစ်တွေကိုရောင်းချပြီးရနေတာမဟုတ်ပါဘူးတရုတ်ပြည်ဟာသူ့နိုင်ငံတို့ဆက်ပစ္စည်းတွေကိုအနောက်နိုင်ငံတွေထက်ဈေးနှုန်းချိုသာသာထုတ်လုပ်ခဲ့တယ်မော်တော်ကားကစရေကြိုးသုံးပစ္စည်းတွေဆို Made in China ဖြစ်လာခဲ့ပါတယ်တီထွင်ဖန်နှုတ်မှုဆိုတာအကောင်းဆုံးအရင်းမြစ်တစ်ခုဖြစ်လာပါတယ်ဒါကြောင့်လဲကုန်သွယ်မှုကိုအပေါ်စီးကရချင်တယ်ဆိုရင်တီထွင်ဖန်နှုတ်မှုကိုအမြဲတမ်းလုပ်နေရပါမယ်မြန်မာနိုင်ငံအနေနဲ့လဲဒီလိုအချမ်းပြုတ်ချက်တွေကိုလေးလေးနက်နက်နားထောင်သင့်ပါတယ်မိမိတိုင်းပြည်ကရှိသမျှတာယာစရတွေကိုရောင်းချခြင်းနဲ့မနေပဲနိုင်ငံသားတွေကိုမရှိမဖြစ်လိုအပ်တဲ့လူသုံးကုန်ပစ္စည်းတွေကအစလဲရဆိုင်ပြိုးရအတွက်ဆက်ရန်နေရာတွေအခြေခံအဆောက်အုံအတွက်လိုအပ်တဲ့အတတ်ပညာတွေကိုလေ့ကျင့်သင်ကြားပေးပြီးတီထွင်ဖန်တီးမှုနဲ့ကမ္ဘာကုန်သွယ်ရေးကိုရင်မောင်းတန်းနိုင်ဖို့လိုပါတယ်သောတာရှင်မြန်မာပြည်သူတွေလည်းအမြင့်ကျယ်တဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့စုံစည်းနိုင်ကြပါစေ